မြေပြည်တော်မှာဖမ်းဆီးတရားစွဲခံထားရတဲ့ဒေါက်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့ဥပဒေနဲ့မညီတဲ့လှုပ်ထုံလုပ်ငန်းတွေကိုပေါ်လွင်အောင်ဖော်ထုတ်ပါလို့သူ့ရဲ့ရှင်းလင်းတွေကိုပြောကြားလိုက်ပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှုဆက်တမှုတွေကပို့ကုန်သွင်းကုန်အမှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးရန်ကြီးရဲ့ဆိုင်ရာအမှုသုံးခုအတွက်မြေပြည်တော်တည်ထောင်တရားရုံးမှဒီကနေ့ရုံးထုတ်စင်မှာဒေါက်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့တရင်အပြည့်အစုံကိုနန်းလောင်ကပြောပြပါမယ်ရှင်။
အမှုပေါင်း7မှုနဲ့ရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေထက်ကအမှု3မှုနဲ့ဥဝင်မြင့်အမှု3မှုပေါင်း4မှုကိုနှိပ်ပြီးတော့ကတည်တံတရားရုံးမှာဒီကနေ့ကြားနာဆစ်ဆေးပါတယ်။ရှင်းနေတွင်နဲ့တွေးဆောင်စင်မှာတော့ဥပဒေနဲ့မညီတဲ့လှုပ်ထုံလုပ်နေတွေကိုဖော်ထုတ်ပေးဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းတယ်လို့ရှင်းနေဦးခင်မောင်စောက VOA ကိုပြောပါတယ်
။ဒေါအောင်ဆန်းစုကြည်အတွေ့တော့အမှုသွားနဲ့လမ်းကြောင်းရင်းမှုပါတယ်။ထပ်ပြီးကြည့်ရမလား။ဒေါအောင်ဆန်းစုကြည်ကတော့အမှုကိုအဲဒီဆွဲကြည့်ဒီကတော့ခြားဘူးเนาะတက်ကျက်ဆက်ဒီဒီဟာရတော့အချင်းကြီးလာလို့ပေါ့ဗျာเนาะတော့ခုနကကျွန်တော်ပြောတဲ့အတိုင်းညီငါကြီးကတော့ဆန္ဒကြီးကဒီတော့မဟာအရာမြောက်ခုကောင်ပြီးဟုတ်အဲ့မှာဆန္ဒကြီးအဲ့တော့ဥပဒေကိစ္စတွေကိုဖြည့်ပြီးတည်ပြီးတော့မှပေါ်ထုတ်ဖို့ဥပဒေနဲ့မညီတဲ့အချက်တွေကိုပေါ်ထုတ်ပေးဖို့ဟိုကျန်တဲ့တက်ကျက်စပါတော့ခြေတွေလို့လာလို့ပေါ့ဗျာအခုဘယ်လိုဆက်ရမလဲဘယ်လိုပုံစံနဲ့ဆက်မလဲဆိုတာဆက်ပြီးပြီးညီဒီဟာတော့ကျေလို့လို့ပါအယူ process ဒီကိုဖော်ထုတ်ပြရတာပြောရရ
ဥပဒေနဲ့မညီတဲ့လှုပ်ထုံလုပ်နည်းတွေကိုဖော်ထုတ်ဖို့ဆိုရညာမှာဘယ်အချက်တွေလဲဆိုတာကတော့ရှင်းရှင်းလင်းလင်းမပြောပါဘူးကိုဗစ်ကရောဂါကြောင့်နလကြောင်ရထားတဲ့အမှုကြားနာစစ်ဆေးမှုတွေကိုပြီးခဲ့တဲ့တပတ်ကပဲနေပြည်တော်မှာပြန်စတင်စစ်ဆေးခဲ့တာပါနေပြည်တော်မှာဆွဲဆိုထားတဲ့ကနဦးအမှု9မှုထဲကမှဒီကနေ့မှာတော့ပို့ကုံတင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ကအမှုတမှုပေါင်းသုံးမှုကိုစစ်ဆေးခဲ့ပါတယ်။ဒီကနေ့စစ်ဆေးခဲ့တဲ့အချင်းကြီးအသေးစိတ်ကိုလည်းဦးခင်မောင်စောကအခုလိုပြောပါတယ်
။ဒီလိုရင်သူ့ရဲ့မိကြီးပိုင်းအေးဇာတိအမှုတွေမှာအမှုတွေရဲ့အရာကြီးဟိုကအများဆုံးလုပ်တာဆိုတော့အဲဒီလူကိုစစ်ပါရရဆက်တော်ရေးဥပဒေအမှုမှာသူ့ရဲ့မိသားရေးရှင်ရဲ့ဟိုကကဒီလိုပဲကလည်းနောက်တူးတက်တွေရောက်ပါတယ်ကျွန်တော်တို့ကတော့တော့ပါတယ်နောက်တူးတက်တွေကဒီဆက်တွေကိုကြီးဌာနကရှင်းကျင်ဒီအရာရှိတော့ဥပဒေကပြောပါတယ်အဲကျွန်တော်တို့ကလည်းတောင်းမထားပါဘူးအဲ့တော့ရှေ့ချင်းမှာတရားပြရောက်ပါဒီလိုမှာဟုတ်ဟိုကပေါ့ရှောင်းနေရပေါ့ဒီပြေရှောင်းနေရကြားနာနေလို့ပြောပါအဲ့တော့ပုံပုံကိုလည်းဖြစ်ပါတယ်ဥပဒေနေလည်းဒီအိုက်ကိုအနေနဲ့ဖြစ်ပါလေဒါကတော့တဘာဝဘေး25ကတော့တက်ပြီမလားလို့ဖြစ်ဖြစ်ပါဒီဇာတိအကုန်လုံးကိုကျွန်တော်28ရက်ဒီတင်လာနေမှာပြန်ချိန်ပါ
ပြီးခဲ့တဲ့အပတ်ကကျမကြီးချိုးဝင်းနေတဲ့တော့အောင်ဆန်းစုကြည်ဟာဒီတစ်ပတ်မှာတော့ကျမကြီးအခြေအနေကောင်းမွန်စွာပြလာပြီးလို့ရှင်းနေတွေကပြောပါတယ်ဒါအပြင် MUG PDF တွေကိုတော့အောင်ဆန်းစုကြည်ကလက်မခံဘူးလို့ရှင်းနေတွေကိုပြောဆိုခဲ့တယ်ဆိုတော့အွန်လိုင်းပေါ်မှာပြန့်နှံ့နေတဲ့သတင်းတွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းကိုလည်းရှင်းနေတွေကတစ်င့်ပြောဆိုခဲ့ပါတယ်မနေ့ကစက်တင်ဘာ21ရက်ကျရင်တော့ဒေါအောင်ဆန်းစုကြည်ကိုဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြစေတဲ့ရာဇသက်ကြီးဥပဒေပုံမှ905ခါခွင်နဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25ရက်အတွဲကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်။ဒေါအောင်ဆန်းစုကြည်ကိုအာဂရုလိုက်စားမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှု၄ခုကိုတော့လာမယ့်အောက်တိုဘာ1ရက်နေ့ကစပြီးနေပြည်တော်အထူးတရားရုံးမှာတောက်ကြားနေတဲ့တပတ်ခြားတစ်ခါစစ်ဖို့ရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ဟာပို့ကုန်သွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးဥပဒေပုံမှ905ခါခွဲတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့ကနမှုရန်ကုန်အစီပိုင်းခရင်တရားရုံးကနေနေပြီးတော့တရားစွတ်တော်ကိုလက်ပြောင်းထားတဲ့နိုင်ငံတော်ဖြစ်ဝတ်ချက်အဥပဒေပုံမှ3/9တခါမန္တလေးတိုင်းတရားစွတ်တော်မှာထပ်မံဆွဲဆိုခံထားတဲ့အဂတိလိုက်စားမှုတက်ဖြစ်ရေးဥပဒေပုံမှ55နဲ့ကအမှု၄ခုအပြင်အခုနောက်ဆုံးပဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အာဂတိလိုက်စားမှုစတဲ့အမှုပေါင်း7ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်